ရာရှုံးမြို့နဲ့ဒီမူဆယ်ဘက်ကဘုံပေါက်ကွယ်မှုသတင်းတွေနဲ့ပတ်သက်ပြီးမယ်ရေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တိုင်းရင်းဒေသဘက်ကစေပရိပခတွေအကြောင်းကိုတင်ပြပေးခြင်းပါတယ်။28နီးပါးပရိပခတွေရက်တက်နေတဲ့မွန်ပြည်သက်ပါတီနဲ့ KNU ကရင်မျိုးသားစည်းရုံးတို့ကြားအောက်ခြေပိုင်းမှာစေပရိပခတွေဖြစ်ပွားနေပါတယ်။မွန်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးအဆက်ရေးချောင်းဖျားအစွန်မန်းအောင်ကျေးရွာအရှိတ်ဘက်ဒေသမှာတစ်ထုတ်လုံနေတဲ့ KNU တပ်ရင်း76ကတပ်ဖွဲ့ဝင်တွေနဲ့မွန်ပြည်သက်ပါတီရဲ့ဗဟိုလုံခြုံရေးတပ်ဖွဲ့ဝင်တို့ကြားစနေနေ့မှာပြစ်ခတ်မှုဖြစ်ပွားခဲ့တယ်လို့မွန်ပြည်သက်ပါတီဘက်ကပြောပါတယ်။ဒီပြည်ပခဖြစ်စဉ်ကိုအသေးစိတ်မသိရသေးပေမဲ့လို့မဟာမိတ်အဖွဲ့ချင်းအောက်ခြေတပ်တွေမှာဖြစ်ပွားတဲ့ပြဿနာတစ်ခုဖြစ်နိုင်တယ်လို့လည်း KNU ထိပ်တန်းတာဝန်ရှိသူတွေကပြောပါတယ်။နှစ်ဖက်အဖွဲ့တွေကြားဖြစ်ပွားနေတဲ့တင်းမာမှုအခြေအနေတွေနဲ့ပတ်သက်လို့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်။
မွန်ပြည်သက်ပါတီပဟုဝန်ကျင်ဒေသရေးချောင်းပြဘက်မှာတစ်ခုတ်လုံနေတဲ့ KNU ကရင်မျိုးရာစီယုံတပ်မ6လောက်ခန့်တိုင်းရင်း16တပ်ဖွဲ့နဲ့မွန်ပြည်သက်ပါတီပဟုလုံခြုံရေးတပ်ဖွဲ့တို့ကြားစစ်ရေးထိသွေးမှုဖြစ်ပွားခဲ့တာပါပြီးခဲ့တဲ့စနေနေ့မွန်လွယ်ပိုင်းလောက်မှာစစ်သေးမှုတွေဖြစ်ပွားခဲ့တယ်လို့မွန်ပြည်သက်ပါတီသဝဲခရိုင်စစ်ဖက်ရာရှိသူကမွန်ပါတာနဲ့အခုလိုပြောပါတယ
်လက်စားတဲ့တောက်တာကကဘောဒီတာတာကပုတ်ပါကချက်လော့လေချက်လက်ပဲကလုံးတော့တော့ပညာသာရဘထုနကွန်ချက်တဲ့တဲ့လင်းပတ်လုံးတို့ရက်လုံးတော့တဲ့ရဘအ
သူပြောသားတဲ့ကတော့ပစားချောင်းပြဘက်မှာဘဟုလုံညွန်ရေးတပ်ဖွဲ့နဲ့ထိသွေးမှုတွေဖြစ်တယ်တနက်နှစ်လက်တော့တိမ့်စီရရှိခဲ့တယ်ဖြစ်ပုံကတော့အရင်တုန်းကသူတို့လှုပ်ထားတဲ့တိတ်ကိစ္စပြဿနာဖြစ်ခဲ့တယ်မဟုတ်လားကျွန်တော်တို့ဘက်ကတိတ်ခုတ်သူတွေကိုဆိန်းထားရတယ်သူတို့ဘက်ကခိုးလုတ်ခိုးထုတ်လာပြန်တော့ကျွန်တော်တို့ဘက်ကနေမြေလုံကြုံကြီးလှက်နေတုန်းတွေ့လို့ထိသွေးမှုခဏပြစ်သွားတာပါဆိုပြီးမွန်ပါတာနဲ့ပြောဆိုသွားတာပါမွန်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးဆက်ရေးချောင်းပြားဆိုမောင်ကျေးရွာရှိဘက်ခွန်မန်အကွာဒေသမှာပြီးခဲ့တဲ့ဆန္ဒဝရလတွင်ကတိတ်ခိုးထုတ်နေတဲ့တိတ်ခိုးသမား30ဦးနဲ့တကွဆက်ရန်သားတွေကိုမွန်ပြည်သက်ပါတီဘက်ကနေဖမ်းဆီးရရှိခဲ့ပါတယ်။နောက်ပိုင်းမှာ KNU ဝင်းရည်မြို့နယ်ဘက်ကိုပြန်လည်လွှဲပြောင်းပေးခဲ့ပေမဲ့လည်းအခုအခါမှာလည်းတိတ်ထုတ်လို့မှုပြဿနာကြောင့်ပြစ်ခတ်မှုပြစ်ပွားခဲ့ပေမဲ့ဒီပြစ်ခတ်မှုတွင်စိတ်ဆိုင်မှုတွေမရှိခဲ့ဘူးလို့အဆိုပါမွန်ပြည်သက်ပါတီတပ်မှုကပြောပါတယ်။မွန်ပြည်သက်ပါတီနဲ့ KNU တို့ကြားဖြစ်ပွားနေတဲ့ပြစ်ပကအခြေအနေကိုမသိရှိသေးပေမဲ့အဖွဲ့နှစ်ဖွဲ့ကြားဖြစ်တဲ့ပြဿနာဟာမဟာမိတ်အောက်ခြေစားခြင်းဖြစ်ပွားတဲ့ဖြစ်စဉ်တစ်ခုလို့ရှုမြင်ကြောင်း KNU ပြည်ထရေးနဲ့သာသနာရေးဌာနတာဝန်ခံဘဒုစောအာဇိုးကပြောပါတယ်
ဒီလိုပဲလူရင်းကြရတဲ့ဒါမှအတိချတော့ဒီမှာချိနမရောက်လာသူအကြံပြရသူနော်မွန်ပြည်သက်ပါတီနဲ့ကျွန်တော်ခင်ရတာကမဟာဒီမိတ်တွေပါခိုးဆက်ဆက်အခုဖြစ်နေတဲ့ကိစ္စအောက်ခြေကလည်းလည်းဖြစ်မှာပဲဖြစ်မလို့နေချင်တယ်ခဏလေးဖြစ်ပါလိမ့်မယ်နော်
မော်ဘီဒီပါတီနဲ့ KNU တို့ဟာနေမြေချင်းဆက်ဆက်မှုရှိနေလို့1988ခုနှစ်မှာနေမြေညင်းပွားမှုကြောင့်စီရီပတိပကပြင်းထန်စွာဖြစ်ပွားခဲ့သလို2016ခုနှစ်စက်တင်ဘာလကစပြီးတော့ဒီကနေ့ထိတိုက်ပွဲ5ကြိမ်ဖြစ်ပွားခဲ့ပါတယ်ဒီလိုနေမြေညင်းပွားမှုပြဿနာကိုဖြေရှင်းဖို့ပြီးခဲ့တဲ့2016ခုနှစ်စက်တင်ဘာလ17ရက်နေ့မှာနှစ်ဖက်အဖွဲ့တာဝန်ရှိသူတွေကနေဆွေးဆုံဆွေးနွေးခဲ့ပြီးပြဿနာမဖြစ်ပွားဖို့အတွက်နှစ်ဖက်နေမြေတာဝန်ခံ3ဦးစီပါဝင်တဲ့ကော်မတီတစ်ရပ်ကိုလည်းဖွဲ့စည်းခဲ့ပါတယ်မြေထုပ်ဝတ်ဒေတာဟာမွန်ပြည်သက်ပါတီနဲ့ကရင်မျိုးရာစီယုံ KNU တို့အရာနေမြေသတ်မှတ်မှုမရှိသေးတာကြောင့်အခုလိုမထင်မှပဲပြည်ပကဖြစ်ပွားလာပေမဲ့ဒီပြဿနာတွေကိုနှစ်ဖက်ခေါင်းဆောင်တွေဆွေးဆုံဖြေရှင်းနိုင်လိမ့်မယ်လို့နှစ်ဖက်ဘက်တာဝန်ရှိသူတွေကမျှော်လင့်နေကြပါတယ်။မွန်ပြည်သက်ပါတီဟာသီလ13ရက်နေ့မှာမြန်မာအစိုးရနဲ့ NCA လက်မှတ်ရေးသားတဲ့အဖွဲ့လည်းဖြစ်ပါတယ်ခင်ဗျာ။